အနည်း90လုံးလုံးနှုန်ချခဲ့ရတဲ့မြန်မာပညာရေးကိုမြန်မာပြည်သူအားလုံးကဝိုင်းဝန်းဆွဲတင်ဖို့လိုအပ်နေပြီလို့မြန်မာဒီမိုကရေစီကောင်ဆောင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ NLD ပါတီရဲ့ပညာရေးလုပ်ငန်းတွေအတွက်ရန်ပုံငွေရှာတဲ့ဒီကနေ့ဂီတဖျော်ဖြေပွဲမှာအခုလိုတိုက်တွန်းပြောဆိုသွားတာပါ။နေ့ကပြုလုပ်မဲ့ဒီဂီတရံပုံငွေပွဲကိုဒီနေ့စတင်ဖွင့်လှစ်ခဲ့တာမှာမြန်မာဆိုရသမရယုံဝင်ကြီးတချို့လည်းတက်ရောက်အမှာစကားပြောကြတာတွေရှိခဲ့ပါတယ်။ဒီပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ရန်ကုန်ခြေဆိုင် VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကအပြည့်စုံဆက်ပြီးပြောပြပါမယ်ရှင်
။မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နေအကြေချုပ်ကလွတ်မြောက်ပြီးခဲ့တဲ့အချိန်ကစပြီးတော့ဖွဲ့စည်းလိုက်တဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်နှစ်နှစ်ပြည့်မှာရန်ပုံငွေဂီတဖျော်ဖြေပွဲတရက်ကိုရန်ကုန်မြို့မှာကျင်းပလိုက်တာပါ။အခုလိုကျင်းပတဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်နှစ်နှစ်ပြည့်အခမ်းအနားဖွင့်ပွဲမှာအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကအာဏာရှင်စစ်ဆိုးရွားတွေအုပ်ချုပ်ခဲ့စဉ်နှစ်ပေါင်း90မှာမြန်မာပညာရေးကလုံးဝနိုင်ပါခဲ့ပြီးအောက်တန်းနောက်တန်းရောက်ခဲ့ရတာတွေကိုပြည်သူတရလုံးကအခုအချိန်မှာတာဝန်တရအနေနဲ့နိုင်တဲ့ဘက်ကနေအားလုံးဝမ်းဝမ်းကူညီဆောင်ရွက်ဖို့ဒီကနေ့ပွဲမှာပြောကြားလိုက်ပါတယ်
။ကျမတို့ပညာမြင့်တင်ရေးအတွက်ကူညီစေချင်တယ်။ဝေရေးကျေးရေးအရာကူညီနိုင်တယ်ဆိုရင်လည်းဝေရေးကျေးရေးအရာကူညီပါလုံအားပေးခြင်းအပြင်ကူညီနိုင်တယ်ဆိုလို့ရှိရင်လည်းလုံအားပေးခြင်းအပြင်ကူညီပါဒါမှမဟုတ်ဘယ်ပေးရနေပြီးတော့အားပေးနိုင်တဲ့အခြေအနေပဲရှိတယ်ဆိုလို့ရှိရင်လည်းအားမငယ်ပါနဲ့တကယ်ကိုအင်တိုက်အားတိုက်အားပေးတာတကယ်ကိုစိတ်ပါဝင်စားစွာနဲ့အားပေးတာဟာငွေရင်းကျေးရအရာအားပေးတာလောက်ကိုအာနိသင်ရှိနိုင်ပါလေအဲ့တော့လူတိုင်းလူတိုင်းဟာကူညီနိုင်တယ်ငါတို့လည်းဒီနိုင်ငံရဲ့ပညာရေးမြင့်တင်ရေးအတွက်တနည်းတလားနဲ့ပံပိုးနိုင်တယ်ဆိုတဲ့စိတ်ဓာတ်ကိုမွေးမြူပြီးတော့တတ်နိုင်တဲ့ကစူးစမ်းပြီးကူညီကြပါလို့ကျမအနေနဲ့မြစ်တာရခံခြင်းနဲ့ဒီကုန်းချုပ်ပါတယ
်။နေ့ရက်ကြာပြုလုပ်မဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်တေဂီတာဖျော်ဖြေပွဲဟာပြည်သူ့ရင်မြင်မှာကျင်းပခဲ့တာဖြစ်ပြီးတော့ပညာရေးရံမုံငွေအတွက်အမတ်တရပစ္စည်းတွေကိုလည်းရောင်းချပြီးရံမုံငွေရှာခဲ့ပါတယ်။အခုလိုအမတ်တရပစ္စည်းတွေရောင်းချတာနဲ့ရရှိလာတဲ့အလူငွေတွေကိုမြန်မာနိုင်ငံမှာလိုအပ်နေတဲ့ပညာရေးကဏ္ဍတွေမှာအဓိကအသုံးချသွားမယ်လို့လည်းဒေါံဆန်းစုကြည်ကပြောပါတယ်။နိုင်ငံရေးအပြောင်းအလဲတွေကြောင့်အခုလိုပညာရေးအတွက်အစိုးရနဲ့အရင်ကအတိုက်ခံဖြစ်ခဲ့တဲ့အဖွဲ့ချုပ်တို့ကြားမှာပညာရေးအတွက်အတူဆောင်ရွက်ဖို့ဆိုတာလွန်ခဲ့တဲ့နှစ်နှစ်လောက်ကဆိုရင်အိမ်မက်တော့မမက်ခဲ့ဘူးလို့နိုင်ငံတော်သမ္မတရုံးဝန်ကြီးဦးအောင်မင်းကဒီကနေ့မှပဲပြောကြားလိုက်ပါတယ်
။တကူကယနေ့ကျပပြုလုပ်တဲ့ပွဲမျိုးကိုမိမိလိုပြည်တော်စုဝန်ကြီးအဖွဲ့ဝင်တယောက်အနေနဲ့တက်ရောက်အမှာစကားပြောကြားခွင့်ရခြင်းကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေအချိန်မြန်မြန်နဲ့ဘလောက်ရှိရောက်နေလဲဆိုတာကိုတက်တည်ထူရာရောက်တဲ့အတီးပွင့်တစ်ခုလိုပဲခံစားရပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်အချိန်ကဒါမျိုးဆိုတာစိတ်ကူးနေတော့ရင်လို့မရခဲ့ပါဘူး
။ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာအမျိုးသားအကျိုးစီးပွားတစ်ခုဖြစ်တဲ့ပညာရေးကိုပါတီဆွဲ၊ပုဂ္ဂိုလ်ဆွဲ၊ဂိုင်းကနာဆွဲတွေမရှိဘဲအားလုံးလက်တွဲလှုပ်ဆောင်ကြမယ်ဆိုတာနိုင်ငံအင်အားစုတွေကြားမှာအမြင့်တွယ်နေပြီဆိုတာကိုလည်းခံစားလိုက်ရတယ်လို့တမန်ရုံးဝန်ကြီးဦးအောင်မင်းကပြောပါတယ်။နှစ်90အရင်ကအရှိတောင်အရှမှာအစင်တန်းမြင့်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးဟာအခုဆိုရင်အဲ့ဒီအစင်ကနေတဖြည်းဖြည်းနေဆင်းလာခဲ့ပြီးတော့အာရှမှာနေရာတော်မရတော့တဲ့တက္ကသိုလ်တခုဖြစ်နေပြီလို့လည်းဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ်။အခုလိုနေရာမရတော့တဲ့ရန်ကုန်တက္ကသိုလ်ကြီးပြန်လည်အစင်မြင့်တင်နိုင်ဖို့အတွက်ကိုလည်းအလူငွေတွေလိုအပ်နေတယ်လို့လည်းဒေါန်ဆန်းစုကြည်ကပြောပါတယ်
။အလူရှင်အများကြီးဒီမှာလိုနေပါတယ်။ရန်ကုန်တက္ကသိုလ်ဆိုတာဟာတစ်ချိန်တစ်ခါတုန်းကဆိုလို့ရှိရင်အားရမှဒီမကဒီကဘာလုံးကနေပြီးတော့အတိအမှတ်ပြုတော့အောင်ရှမ်းရှမ်းတောက်တဲ့လူဖြစ်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေကနေပြီးတော့ရှော့ဆင်းသွားတာတော့အခုအားရမှတော့မှနေရာမရတဲ့တက်ကူတခုဖြစ်နေပါလိမ့်။ဒီတက်ကူပြန်ပြီးတော့ကျမတို့ရဲ့နိုင်ငံရဲ့ပညာရေးကိုဒီကဘာလုံးကနေပြီးတော့လေးစားအောင်လို့ကျမတို့ရန်ကုန်တက်ကူကနေပြီးတော့စကြပါလိမ့်
။ဒီမှာပညာရေးပြန်လည်စမ်းတက်လာဖို့အတွက်လည်းပညာရှင်တွေလိုအပ်နေပြီးတော့ပြည်ရင်းကနေပြည်ပကိုရောက်ရှိသွားခဲ့တဲ့ပညာရှင်တွေပြည်ရင်းကိုပြန်လာပြီးတော့ဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုနေတယ်လို့လည်းဒေါန်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်။ဒီကနေ့နဲ့မနေ့ပြန်မှာပြုလုပ်မဲ့ရံမုံငွေတေးဂီတဖျော်ဖြေပွဲမှာပြည်ရင်းကထိတ်တန်းအမှုပညာရှင်တွေကလည်းလူမှုကိုဖျော်ဖြေမှုတွေပြုလုပ်ခဲ့ပြီးတော့သူတို့ကိုယ်တိုင်လည်းတပိုင်းတနိုင်အလူငွေတွေထည့်ဝင်ခဲ့တာကိုလည်းတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ဦးစီးတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်တေးဂီတဖျော်ဖြေပွဲအတွက်အရင်စစ်ဆိုးရနဲ့နှီးစပ်ခဲ့တဲ့ထူးကော်မတီလိုရွှေတန်လွင်လိုအေရှာဝေါ်လိုကော်မတီတွေကလည်းအလူငွေတွေထည့်ဝင်ခဲ့ကြတာကိုလည်းတွေ့ခဲ့ရပါတယ်ခင်ဗျာ။